2020ပြည်နှစ်နှစ်ဆန်းခီးစဉ်အဖြစ်တရုတ်နိုင်ငံသမ္မတရှီကျင့်ဖြင့်မြန်မာနိုင်ငံကိုတရားဝင်ချစ်ကြည်ခီးလာရောက်ခဲ့ပါတယ်။သမ္မတရှီကျင့်ဖြင့်ရဲ့ပထမဦးဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်တာကြောင့်မြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးအရေးပါတဲ့ခီးစဉ်အဖြစ်သတ်မှတ်ကြပါတယ်။ခီးစဉ်တွင်တရုတ်သမ္မတဟာမြန်မာနိုင်ငံသမ္မတနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်အစိုးရထိပ်ပိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်နိုင်နဲ့လည်းပြည်များတွေ့ဆုံခဲ့ပါတယ်။တမရိုရဲ့သတင်းထုတ်ပြန်ချက်အရတရုတ်တမရနဲ့ဗိုလ်ချုပ်မူကြီးမေအောင်နိုင်တို့ရဲ့တွေ့ဆုံပွဲမှာအထူးဆွေးနွေးခဲ့ကြတာကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းတရုတ်နယ်စပ်မှာအခြေစိုက်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့အရေးကိစ္စပါတရုတ်နိုင်ငံဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေပေါ်ဩဇာသိမ်းရောက်မှုကြီးကြီးမားမားရှိနေတယ်ဆိုပြီးတမရိုအပါအဝင်မြန်မာနိုင်ငံသားတွေကြေကြေပြတ်ပြတ်ယုံကြည်နေကြပါတယ်မြန်မာညီညာရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍဘယ်လိုရှိနေသလဲဆိုတဲ့မေးခွန်းကစိတ်ဝင်စားစရာပါကိုယ်ပိုင်အဲ့ဒီအကြောင်းလေလာတင်ပြသွားပါမယ်
မြန်မာနိုင်ငံငြိမ်းချမ်းရေးအကြောင်းအကြံပြုပြောရရင်တောင်ပိုင်းထိုင်းနယ်စပ်မှာအခြေစိုက်တဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့အားလုံးလူလူလောက်ဟာအစိုးရနဲ့အပြည့်ရဲ့ NCA စာချုပ်လက်မှတ်ရေးထိုးထားသလိုတိုက်ပွဲတွေလည်းမဖြစ်သလောက်ညှင်းတက်နေတာတွေ့ရပါတယ်မြောက်ပိုင်းတရုတ်နယ်စပ်မှာအခြေစိုက်တဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတချို့အဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးဖြစ်ပွားနေတယ်လို့တချို့အဖွဲ့တွေနဲ့ကတော့တိုက်ပွဲလည်းမဖြစ် NCA စာချုပ်ထဲနဲ့ပါဝင်ခြင်းမရှိသေးတာတွေ့နိုင်ပါတယ်တိုက်ပွဲဖြစ်ပွားမှုအများဆုံးရခိုင်ပြည်နယ်ကAA လက်နက်ကိုင်တပ်ဖွဲ့ဟာလေတရုတ်နယ်စပ်က KIA ကချင်လက်နက်ကိုင်အဖွဲ့ဌာနချုပ်မှာအခြေစိုက်ထားတာပါလက်ရှိအစိုးရနဲ့တရုတ်နယ်စပ်ကလက်နက်ကိုင်တွေကြားတွေ့ဆုံဆွေးနွေးမှုတွေမှာတရုတ်အစိုးရဟာမစ္စတာဆွန်ကိုရှန်းကိုအထူးအရာရှိခန့်အပ်တာဝန်ပေးပြီးကူညီနေရုံမကမြန်မာနိုင်ငံလုပ်ငန်းစဉ်အတွက်ငွေကြေးထောက်ပံ့တာမျိုးလေးလုပ်နေတာတွေ့နိုင်ပါတယ်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်အစိုးရဩဇာညောင်းရတာဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေပေါ်ပေါက်လာတဲ့သမိုင်းကြောင်းနဲ့ဆက်ဆံနေပါတယ်။1969ခုနှစ်မြန်မာနိုင်ငံထဲမှာတရုတ်လူမျိုးတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့တရုတ်ဗမာအရေးခင်ပေါ်ပေါက်ပြီးတဲ့နောက်1968ခုနှစ်ဇန်နဝါရီလတရနေ့မှာဘကပဗမာပြည်ကွန်မြူနတီပါတီတပ်ဖွဲ့တွေကရှမ်းပြည်နယ်မှာတရုတ်နိုင်ငံဘက်ကနေအလုံးအရင်းနဲ့ဝင်ရောက်တိုက်ခိုက်ပါတယ်။
ဘဂဘတ်တပ်ဖွဲ့တွေလို့ဆိုပေမဲ့လည်းတရုတ်ပြည်ရောက်ဘဂဘတ်အဖွဲ့ဝင်တချို့တရုတ်ပြည်ဘက်ခုံလုံသွားတဲ့အချင်းစစ်ဘုံလော်ဆိုင်ရဲ့တပ်ဖွဲ့ဝင်ဟောင်းတချို့လောက်ပဲပါပြီးတကယ်တိုက်ခိုက်တာကဗိုလန်တီယာတွေလို့နာမည်တက်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါဘဂဘတ်အလံထောင်ပြီးတရုတ်တွေကလူတွေကလက်နေရအားလုံးအသုံးပြုပြီးတရုတ်နိုင်ငံပိုင်တဲ့နေပြည်တော်ကနေဝင်ရောက်ကျူးကျော်တိုက်ခိုက်တာလို့ဆိုရင်လည်းမမှားပါဘူးအဲ့ဒီနည်းနဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာစစ်ပွဲတွေဖြစ်ပွားခဲ့ပြီး1989ခုနှစ်ရောက်မှဘဂဘတ်ခေါင်းဆောင်မှုပြိုကွဲသွားတာဖြစ်ပါတယ်။တစ်ဆက်တည်းဘဂဘတ်လောက်ခံအတက်တရားဝမိုင်လာကိုကနဲ့ကချင်ထူးထူးသာတက်ဖွဲ့ရဲ့အဖြစ်ပေါ်ပေါက်လာသလိုတမတော်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ကြပါတယ်။ဘဂဘတ်ပြိုကွဲပြီးနောက်ပိုင်းမှာလည်းအဲ့ဒီတက်ဖွဲ့တွေဟာသူတို့ထိန်းချုပ်ရဒေသတွေကနေဖြစ်တသက်တူနဲ့သင်္ဟန်ဇာတတွေထုတ်လုပ်ပြီးတရုတ်ပြည်ဘက်ပို့တရုတ်ဘက်အချမ်းကလက်နက်တွေပြန်ဝယ်ပြီးအင်အားတောက်တင်းအောင်လုပ်ခဲ့ကြပါတယ်။ဒီကြတာတစ်ခုကတော့အဲ့ဒီအဖွဲ့တွေဟာတရုတ်ဒေသမရအစိုးရတွေနဲ့နှိစပ်ပြီးတရုတ်ဩဇာညောင်းခဲ့တာကတော့ဒီကနေ့အချိန်ထိပါပဲ
မြန်မာနိုင်ငံမှာဆီယနာရှင်ခေအလွန်2010ပြည့်ရွေးကောက်ပွဲနေ့တမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်တိုင်းနာလက်နက်တိုင်းတွေနဲ့ငင်းငယ်ရအောင်ကြိုးစားပါတယ် NCA စာချုပ်ပေါ်ပေါက်ခါမီရွေးကောက်ပွဲလေးလုံးမဲ့2015ခုနှစ်စံမှာကိုကန့်တပုံတွေကိုကန့်နေနေတဲ့ဝင်ရောက်တိုက်ခိုက်တဲ့အရေးခင်ဖြစ်ပေါ်ပါတယ်တမရဘကအထိခိုက်အကြဆုံးအတော်များခဲ့ပြီးကိုကန့်တပုံတွေဟာတရုတ်ငြိမ်းချမ်းကိုအသုံးပြုပြီးတိုက်ခိုက်တာလို့တမရဘကယုံကြည်ခဲ့ပါတယ်။အခြားတစ်ဖက်မှာတော့အနောက်နိုင်ငံတွေနဲ့ပိုးပြီးနှီးဆက်လာပြီးအမေရိကန်တမရနှစ်ကြိမ်လောက်လာလေတဲ့အထိရင်းနှီးမှုပြလာတဲ့မြန်မာနိုင်ငံကိုဂတိပေးခြင်းနဲ့သဘောနဲ့တရုတ်အစိုးရဟာမြေဆက်ကတပုံတွေကိုအားပေးအားမြောက်ပြုခဲ့လေသလားဆိုပြီးတန်မြေရီလေတိုးပွားလာစေခဲ့ပါတယ်။အလားတူမြန်မာနိုင်ငံမှာအင်အားအကြီးဆုံးသဘောအဖွဲ့ဖြစ်တဲ့ဝါလက်နက်ကိုင်တပ်ဖွဲ့ရဲ့စစ်ရေးပြပွဲမှာတရုတ်နိုင်ငံလို့အစ်စ်နှစ်စစ်လက်နက်ပစ္စည်းတွေမြင်တွေ့လာရတယ်လို့အခြားတိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့တိုက်ပွဲဝင်လက်နက်အများစုကလည်းတရုတ်နိုင်ငံထုတ်တွေဖြစ်နေတာတွေ့လာကြရပါတယ်။ဘယ်လိုပဲဖြစ်ဖြစ်အခုနောက်ဆုံးတွေ့ဆုံမှုမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရုတ်သမ္မတကိုတရုတ်နယ်စပ်ကတိုင်းသားလက်နက်ကိုင်တွေငြင်းငြင်းရေးဖြစ်စဉ်တွေပေါင်းဝင်လာအောင်နားချပေးဖို့တောင်းဆိုခဲ့တယ်လို့တရုတ်သမ္မတကလည်းတက်မတော်ကာကွယ်ဦးစီးချုပ်ကို ညီဒီအဖွဲ့အစည်းဖြစ်စီတရုတ်နိုင်ငံပိုင်နက်ကိုအသုံးချ၍မြန်မာနိုင်ငံကိုထိခိုက်အောင်ဆောင်ရွက်ခြင်းမျိုးကိုလက်မခံကြောင်းအများစားဆွဆွဲပြောကြားနေသလိုမြန်မာနိုင်ငံရှိလက်နက်ကိုင်အဖွဲ့အစည်းများကိုလက်နက်ခဲယမ်းများထောက်ပံ့ပေးနေခြင်းလုံးဝမရှိကြောင်းအခြားနည်းလမ်းများနှင့်ရရှိနိုင်သည့်ဖြစ်၍မိမိတို့ကလည်းတေချာစွာစစ်စစ်ဖြေရှင်းပေးသွားမည်ဖြစ်ကြောင်းဆိုပြီးပြောဆိုခဲ့ပါသည်
တကယ်တော့မြန်မာနိုင်ငံမှာညီညွတ်ရေးမရသေးတာပြည်တွင်းစစ်ရှိကြနေတာဟာနိုင်ငံရေးပြဿနာပြည်လည်မှုမရသေးတာကြောင့်လို့ပြောနိုင်ပေမဲ့တိုင်းသားလက်နက်ကိုင်တွေရဲ့ဒီတပ်တတူနဲ့ပြန်စားတာတွေထုတ်ပြီးပြုံးနေရပဲတင်ပို့ရာကနေဝင်ဝင်ရနေတာကလည်းအရေးကြီးအချက်တစ်ခုအနေနဲ့ပါဝင်နေတာတွေ့နိုင်ပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုတည်ငြိမ်နဲ့ငြိမ်းချမ်းနဲ့နိုင်ငံအကြားကိုင်းကျိုးမီကျုံးကိုင်းမီဆက်ဆံရေးမျိုးထားရှိတဲ့မိဘနိုင်ငံတစ်ခုအဖြစ်မြင်လို့ရဆိုရင်နှစ်ဖက်စည်းစားညှိနှိုင်းပေးုံငွေကြေးကူညီုံလက်နက်ခရယာကိစ္စစီစစ်ဖြေရှင်းပေးုံနဲ့မပြီးပဲတကယ်စစ်ပွဲရဲ့ရည်တော်မျိုးဖြစ်တဲ့နေဆက်ကနေဖြစ်တပ်တူနဲ့ပြန်စားတာတွေထုတ်ယူရာကနေအကျိုးမြတ်ကြီးကြီးမားမားရယူနေတဲ့ policy ကိုပါဆွလွတ်ဖို့လိုအပ်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။